ဇူလိုင်9ရက်ရေခင်ပြီးတက္ကသိုလ်ကျောင်းတွေပိတ်ထားရကကျောင်းပြန်ဖွင့်ချိန်မှာကျောင်းသားကောင်းဆောင်တွေကတဟာရနဲ့စာဖတ်သင်များအဖွဲ့ချုပ်ကိုပြန်လည်ဖွဲ့စည်းပြီးကျောင်းသားအရေးတွေကိုလှုပ်ရှားခဲ့ကြတယ်လို့ဆရာမောင်ဝင်းသားကပြောပါတယ
်။ရင်90လောက်ပိတ်တယ်စတင်ပါလာမှာကျောင်းပြန်ဖွင့်တယ်။ကျောင်းသားကျောင်းသူတကြားအင်မတန်ညှို့ညူနေနေနဲ့စိတ်မချမ်းမသာနဲ့ပြန်လာကြရတာပေါ့။ကျောင်းပြန်တက်ကြတော့ပေါ့။အဲ့မှာဆိုကျွန်တော်ကသကောင်းဆောင်မှာပဲဆက်ကြွနေရတာပေါ့။သကောင်းဆောင်အပါဝင်အဆောင်ကြီးကသူကသူ့အချိန်ကာလလည်းရောက်ပြီဆိုတော့အဆောင်ပဟားရနဲ့စာပတ်အတင်းစားဟိုအတင်းဖွင့်နေလုတ်တက်တဲ့အကျင့်နော်ရွေးကောက်ပွဲဟိုကိုကရွေးခန္ဓာတို့မဲပေးတာတို့လုတ်တက်အကျင့်ညောင်းဆိုအဆောင်တိုင်းမှာလုတ်ထားတာ။ Social and Breathing Club တခေါ်ပါလား။မူလာလည်းရှိတယ်။တခါရနဲ့စပတ်အတင်းများအဖွဲ့ချုပ်ကအဲ့ Federation ပြန်ဖွဲ့ဖို့ကျွန်တော်စပြီးတော့စိတ်ကူးကြတော့တယ်။ကျန်တဲ့အဆောင်စာနဲ့စပတ်အတင်းတွေကိုကျွန်တော်နှိုးဆော်တာလေးပို့ပြီးတော့ကျွန်တော်အဖွဲ့ချုပ်ဖွဲ့ကြမယ်။အဲ့တော့အစည်းအဝေးလုပ်ပြီးတော့လုပ်ကြအောင်ဆိုပြီးကျွန်တော်တို့အစည်းအဝေးလုပ်ပြီးတော့တခါရနဲ့စပတ်အတင်းများအဖွဲ့ချုပ်ဖြစ်မျိုးပြီးကော်မတီဆိုပြီးကျွန်တော်ဖွဲ့လိုက်တယ်။ကျွန်တော်တို့လေးဦးကောင်ပြန်ပြီးတော့ဒီတခါရနဲ့စပတ်အတင်းများအဖွဲ့ချုပ်ဖြစ်မျိုးပြီးတွေ့လုပ်နေပြီးသူအစည်းအဝေးတွေလုပ်တဲ့ဘာညာလဲဆိုတော့ဒီသတင်းကတက္ကသိုလ်အနာဘိုင်းကြီးရောက်သွားတဲ့ခါကျတော့တက္ကသိုလ်အနာဘိုင်းကြီးကကျွန်တော်တို့ပြေးယူပါတယ်ပေါ်ပြီးတော့အရိပ်ပေးတာပေါ့တက္ကသိုလ်ပါမောက္ခချုပ်ကြီးပေါ့ဗျာပါမောက္ခချုပ်ဥက္ကာကကျွန်တော်တို့ခေါ်ပြီးတော့ဒီလိုလုပ်ငန်းတွေဆက်မလုပ်ကြဘူးတားမြစ်တာအဲ့တော့ကျွန်တော်တို့ကမဟုတ်ဘူးဒါကျွန်တော်တို့လုပ်ပိုင်ခွင့်ကျွန်တော်တို့ကျောင်းသားတွေနဲ့သူ့စီးပြောင်းဆိုပြီးကျွန်တော်လုပ်တာလားကျွန်တော်ကပြောတာ
ဒီလှူရှားမှုတွေနဲ့ပတ်သက်ပြီးတော်လန်ရေးကောင်စီကိုယ်စားလှယ်အဖွဲ့နဲ့သူတို့ကျောင်းသားကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့လည်းဆရာမောင်ဝင်းသားကပြောပါတယ်
ဒါကြရပြင်ကျွန်တော်တို့ဆက်ပြီးတော့ရေးယူနိုင်မယ်လို့တော်တော်များများထင်ကြတာပေါ့လေဒါပေမဲ့ကျွန်တော်ပြန်စဉ်းစားကြည့်တယ်ပေါ့လေ7 July မှာနည်းနည်းလက်လွန်သွားတဲ့ဟာကိုတို့အဖတ်ဆက်ဖို့ဖြစ်ကောင်းဖြစ်မယ်ဒါမှမဟုတ်တခြားအကြောင်းတွေတရှိကျွန်တော်တို့မသိတဲ့အကြောင်းတွေရှိရှိပါပေါ့လေအဲအကြောင်းကိုအာဏာပိုင်ကကျွန်တော်တို့ဆက်ပြီးတော့ရေးမယူခဲ့ပြင်ဟိုပထမတက်သူကောင်စီဝင်ကြီးတွေနဲ့ကျွန်တော်တို့ပေါ်တည်ပြီးကျွန်တော်တို့ကဘာလုပ်ချင်တာလဲဘာလိုချင်တာလဲဆိုပြောတာပြောတော့ကျွန်တော်တို့ကကျောင်းသားအခွင့်အရေးတွေပတ်သက်ပြီးကျွန်တော်တို့ကပြောရေးဆိုဝင်ကြည့်ဖို့လိုတယ်ကျွန်တော်တို့ဘက်ကလည်းတင်ပြကြရရှိပါတယ်ပြောတော့အဲ့ဒီချင်တော်လိုင်းကြီးကောင်စီကိုစတဲ့ညာဖြည့်စစ်တော်မှာဘူမိသားစိန်ဘူမိပင်စုတော့ဟိုတော့တော့မောင်မဲသူပါတဲ့တော်လိုင်းကောင်စီကိုစတဲ့ဖွဲ့နေကျောင်းသားကိုစတဲ့ဖွဲ့သူစနေညမှာချင်းပြီးတော့တို့တို့ကားနဲ့ခေါ်ပါတယ်ခေါ်သွားပြီးတော့ဦးစရနန်းဒီနာမှာပဲအဲ့ဒီအိမ်မေးကြီးတွေအဲ့ဒီအိမ်တွေမှာတဲ့တိတ်ပြီးတော့တွေ့ပါပြည်ပြီးတော့ကျွန်တော်တို့ဘာတွေတင်ပြကြတယ်ဘာတွေပြီးကြတယ်ဆိုတာမြည်တယ်ကျွန်တော်တို့ကတော့အခုက7 July ကိစ္စကိုစုံစမ်းရေးကော်မရှင်ဖွဲ့ပြီးဖို့နော်ဟိုဒီဝက်တဲ့ဒီနေ့နာကြီးနော်ကျောင်းသားတွေရဲ့နေ့နာမှုကိုပြန်ပြီးတော့ဖြည့်ရှင်းပြီးဖို့အတားတည်းတောင်းဆိုရဲနောက်သမ္မတတောင်းဆိုပြန်ထုတ်ပြီးဖို့အပန်းခံတာတွေကျောင်းသားတွေပြန်ထုတ်ပြီးဖို့နောက်ကသမ္မတဆောက်ဦးကိစ္စအဲ့ဒါကိုကျွန်တော်တို့ပြောတော့အဲ့မှာကျောင်းသားသမ္မတဆောက်ဦးကိုပြန်ဆောက်ပေးပါမယ်ဆိုတဲ့အကြည့်စကားအဲ့ဒီကပြောတာအဟောင်းပုံကတိုင်းလုပ်ချင်တယ်လို့ပုံကတိထုတ်ပြီးတော့သင်ပြတယ်သူတောင်းပြပြပါမယ်ဆိုတော့အဲ့ဒါပြောပါအ
ဲ့ဒီလိုတွေ့ဆုံပြီးတဲ့နောက်ကျောင်းသားတွေရဲ့တောင်းဆိုချက်တွေကကျောင်းသားကောင်းဆောင်တွေကိုပြန်လှုပ်ပေးခဲ့ကြောင်းကျောင်းသားတွေကလည်းတက္ကသစောက်ဦးနေရာမှာယာယီစောက်ဦးတစ်ခုကိုတိဆောက်ပြီး7 July ရေးတော်ပုံထိမ့်မှတ်ကြောက်တိုင်စိုက်တူခဲ့ကြပုံနောက်ပိုင်းအဲ့ဒီရေးတော်ပုံကြောက်တိုင်လည်းဖျက်ဆီးခံခဲ့ရပုံကိုဆရာမောင်ဝင်းသားစီကအခုလိုကြားရပါတယ်
နောက်ပိုင်းကျတော့သူတို့ကတက်တက်ကောင်းဆောင်တွေဖမ်းထားတဲ့ကြောင်းကတောင်းတော့ပြန်ထုတ်ပြီးတယ်ကျွန်တော်တို့ပြီးတဲ့ကတိတိုင်းပါပဲ63ခုနဲ့2ဆန်းပိုင်းတော့မှာတက်တက်ကောင်းဆောင်တွေပြန်ထုတ်လာတယ်ပြန်ထုတ်လာပြီးတော့ကျွန်တော်တို့လည်းပြန်ပေါင်းစည်းမိတာပေါ့ကျွန်တော်တို့ကတက်တက်အဆောက်အဦမရှိတော့တဲ့အတွက်ယာယီတဲကြီးပေါ့တဲရဲမှာတကယ်တဲပါပဲသူဘွားရံကာပြီးတော့နောက်အပေါ်ကလည်းတင်းကြီးမိုးပေါ့အဲ့တော့မိုးပြီးတော့အဆောက်အဦကကျွန်တော်ပြန်ဆောက်ကြတယ်တက်တက်ကွက်လာမှာပဲပြန်ဆောက်တယ်နောက်က7 July ပြီးတော့ပုံကြောက်တိုင်ဆိုပြီးတော့ကျွန်တော်စိုက်ကြတယ်ကြောက်တိုင်ဆောက်ဖို့အတွက်ကိုတက္ကသိုလ်ကြီးဖြူခန်းကတော့ကျင်းကြတဲ့အုတ်ခဲတွေပေါ့ဗျအဲ့အုတ်ခဲတွေကိုပြန်အောင်တက်သူတမာယုံကြီးဝင်းကြီးကမှပုံထားတာပုံလိုက်ကြည့်တယ်အဲ့အုတ်ခဲပုံကြီးတွေကိုကျွန်တော်တို့ကတက္ကသိုလ်ကွက်လက်ကြီးကိုတောင်းသားတွေကျောင်းသူတွေလက်ဆင့်ကမ်းပြီးတော့ပေးကြတာလူတိုင်း9ရက်ပြီးတော့ပုံကြောက်တိုင်တွေဖောက်တယ်စမှုတက်သူ R&D ကျောင်းသားကအုတ်သူတဲသူပြလမ်းကြီးတို့ကစပြီးတော့ဒါစနစ်ကြပါဗျာ။ထောက်ပြီးတယ်။အမြင့်ရခုနှစ်ပီအပေါ်ကထိပ်ကြီးဖွန်လေးကိုခုနှစ်လက်မှပြီးတော့မှအောက်ခံရင်းပြင်ကို62လက်မှပြီးတော့ခွန်ဖွန်62လက်အထိမှတက်လုပ်ခဲ့တာပါ။နောက်ပိုင်းကြတော့ဗျာကျွန်တော်တို့ဒီနစီစာဆွေးနွေးပြီးတော့ဟိုညှိနှိုင်းကြတာဒီကျွန်တော်တို့လည်းအဆင်ပြေဖြစ်တယ်။နောက်တစ်ခါဒီလိုညဉ့်ညဉ့်ဆွေးနွေးပွဲကို1963ခုနှစ်မှာလုပ်တာ။ဒီလိုညဉ့်ညဉ့်ဆွေးနွေးပွဲလည်း1963ခုနှစ်နိုဝင်ဘာလ14ရက်နေ့မှာပြတ်သွားတယ်။အဲ့ဒီနောက်ပိုင်းတော့ကျွန်တော်တို့ဒီလေအနာပြပွဲတွေပဲနှစ်ပတ်သက်ပြီးတော့ဆိုပြီးတော့ တောင်းပိတ်ခံရတယ်ကျွန်တော်တို့လည်းအပြင်ပြည်ရောက်ကုန်ကြတာပေါ့နောက်ပြီးတော့ကျွန်တော်ယာယီတဲကြီးတက္ကသတဲကြီးတို့ဒီလိုကုန်ကြောက်တိုင်းတို့ပါလို့အကုန်လုံးကလည်းထပ်ပြီးတော့ဖျက်ဆီးခံရတာပါပဲ
တက္ကသဆောင်းဦးကြီးမိုက်ခွဲဖြူဖျက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးဘယ်သူကအမိန့်ပေးခဲ့တယ်ဆိုတာအခုထိအပြေတိတိကျကျမထွက်သေးကြောင်းရန်ကုန်တက္ကသိုလ်ကျောင်းသားတမကအဆောက်အုံကြီးအမြန်ဆုံးပေါ်လာဖို့မျှော်လင့်ကြောင်းလဲဆရာမောင်ဝင်းသားကပြောပါတယ်
။1988ခုနှစ်မှာသမရကြီးအပေါ်မှာမောင်ဝင်းနေတော့တက္ကသိုလ်ဆောက်ဦးကြီးပြန်ဆောက်ပေးမယ်။အဲ့ဒီပြပါပါပုံမြင်ချကြအောင်ဆက်ပြီးတော့ဒီလိုပြောခဲ့ပါလေ။အခုဆိုရင်လည်းကျွန်တော်တို့ဒီစနစ်တွေလည်းကြောင်းလာပြီ။အချိန်ကာလတွေလည်းကြောင်းလာပြီ။အဲဒီစကူနဲ့ကြားခဲ့တော့ကျွန်တော်ဒီတက္ကသိုလ်ဆောက်ဦးကြီးရှိတယ်ရှိခဲ့တယ်ပေါ့နော်။ဆက်တတ်ကြည့်ဆောက်ဦးကြီးမောင်ဝင်းဆင်းဆင်းနဲ့ကျင်းနေတယ်လေရန်ကုန်တက္ကသိုလ်ကျောင်းသားတမကတော်ဦးဉာဏ်ဆုံးပေါ်လာပါပြီလို့ချက်ပါဒီတိုင်းရှိရဲ့ဒီမကာလမှာကျွန်တော်ဥတောင်းပါလေဆန္ဒပြုပါလေ
ဇူလိုင်9ရက်ရေးတော်ပုံရဲ့နောက်ဆက်တွဲအဖြစ်ပြက်တချို့ကို1962ခုနှစ်ကာလရန်ကုန်တက္ကသိုလ်ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ဆရာမောင်ဝင်းသားပြောသွားခဲ့တာပါရှင်